စီပါကျွန်တော်အတန်းလေးတော့မှာပြင်ပြီးဆုံးပြီးအဖိုးဖွားလေးအားလာပေါ်ပါတယ်ကျွန်တော်လုံးနဲ့ဘွားတူတာဆင်းနေစီလို့ဒီမှာပြောပါတယ်အပြီးကျွန်တော်လုံးကျူစာလေးခေါင်းတင်ရတယ်ကျွန်တော်ကြီးလာတဲ့တနေ့ကျွန်တော်လုံးကိုမိပါမယ့်လူတွေကိုကျွန်တော်ပြန်စာတင်ပေးချင်တယ်ဗျ
ဒါတော့မန္တလေးတိုင်းမိုးကုတ်မြို့မှာရှိတဲ့ A-frame မိဘမဲ့ပရာဟိတခေဟာလေးကလီစုလူမျိုးចောင်းသားလေးမောင်မောရှိပြောသားတာပါအဲ့ဒီခေဟာလေးမှာလက်ရှိចောင်းသား82ယောက်ရှိပြီးဒီခေဟာကိုတီထောင်သူကချင်းမျိုးသမီးတူဦးဖြစ်တဲ့ဒေါ်ပန်ပြတ်စုံဖြစ်ပါတယ်တိုင်းသားကလေးငယ်တွေအများစုရဲ့ခိုလုံရဖြစ်တဲ့ဒီနေရာလေးကိုခရိယန်ចန်းစာလာမှတ်တမ်းထဲကနာမည်တစ်ခုဖြစ်တဲ့ A-frame လို့နာမည်ပေးခဲ့တာဖြစ်တယ်လို့ဒေါ်ပန်ပြတ်စုံကပြောပြပါတယ
် A-frame ဆိုတော့ကျမတို့ရဲ့ចန်းကန်းထဲမှာငါဆင်းရဲခံရတော့မြင်နိုင်ငါကိုချမ်းသာစေမည်ဆိုတော့နာမနဲ့ယောသက်ကသူ့သားကိုနာမည်ပေးထားတဲ့နာမည်ဖြစ်တယ် A-frame လို့ပေါ့နော်ဘာလို့လဲဆိုတော့သူလည်းမိဘမဲ့ဘဝနဲ့ရင်ဆိုင်ပြီးတော့နောက်အကောင်းဆုံးအကျင့်ကိုကျင့်တရားနဲ့လှုပ်ဆောင်တယ်ဖခင်ကိုကိုးစားနဲ့လှုပ်ဆောင်တဲ့ခါမှာဘယင်သမီးတော်နဲ့ရတော့မွေးလာတဲ့သားကိုအဲ့ဒီနာမည်ပေးတယ်အဲ့တော့ကျမလည်းမိုးကုံမျိုးမှာအရန်ခက်ခဲပြီးတော့ဟိုစကားမတူတဲ့လူမျိုးချားမှာကြီးလာတယ်မိဘမဲ့ဘဝဖြစ်တဲ့ခါမှာမူလတန်းချောင်းမရှိတဲ့နေရာမှာကျမအတော်တာသနာပြုတဲ့ခါမှာဟိုအိမ်နဲ့ဒီအိမ်နဲ့ကြီးလာတယ်နောက်ဆုံးကျမမိမွေးမိခင်ရမိုးကုတ်မှာလိုက်လာတော့ဆုံးတယ်အဖွာဆုံးတယ်နောက်ဆုံးအတော်ဆုံးတယ်မျက်ရည်ကျတဲ့နေရာဖနက်မပါဘဲနဲ့ကြောင်းတက်တဲ့နေရာခက်ခဲတဲ့နေရာဖြစ်တဲ့ခါမှာငါဆင်းရဲဒုက္ခခံရတဲ့နေရာမှာငါကောင်းချီးခံစားရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ A-frame ဆိုပြီးမှကျမနာမည်ပေးချင်ဖြစ်ပါတယ်
ဒီចောင်းကိုတီထောင်ခဲ့တာ18နှစ်ရှိပါပြီ။ចောင်းသားအများစုဟာဒီခေဟာလေးကိုရောက်တာဆယ်စုနှစ်တစုဝန်းကျင်ရှိပြီဖြစ်ပြီးတော့အခုတော့ဒီနေရာလေးဟာသူတို့ရဲ့အိမ်ဖြစ်နေပါပြီ
။တမီးရဲ့နာမည်ကဇီတာမီဖြစ်ပါတယ်ရှင်။တမီးကအခုအသက်18နှစ်ထဲမှာပြင်တမီးဒီရောက်လာဒီចောင်းကိုရောက်တာရှင်းနေတယ်ရှိပြီ။တမီးကဒီမနီယာပြောတယ်။ဒီမနီယာပြောတယ်တမီးဒီလိုတမီးတဲ့ဘဝသူနဲ့နေရတဲ့ပညာသင်ခွင့်ရှိရဲ့ပြီးတော့တမီးကကိုခိုင်းနေရောက်လာတဲ့ကိုခိုင်းကလူကြီးရလာပို့ပေးတယ်လာပို့ပေးရဲ့ပြီးရင်တမီးကကိုတေကြောင့်တက်နေရဲ့တေကြောင့်တက်ပြီးတမီးကြီးလာတဲ့တေစကပြန်ဖြစ်ချင်တယ်တေစကပြန်လှုပ်ချင်တယ
်လွန်ခဲ့တဲ့18နှစ်ထဲကအမှတ်ပုံတင်ပြီးတော့ဖွင့်ခဲ့တဲ့ဒီကေဟာလေးမှာမိဘနှစ်ပါးလုံးမရှိတော့တဲ့ကလေးတွေမိခင်ဒါမှမဟုတ်ဖခင်တူဦးတည်းရှိပြီးအကူအညီအကာအကွယ်လိုအပ်နေသူတွေကိုလက်ခံကျွေးမွေးစောင့်ရှောက်ထားတယ်လို့ចောင်းတီထောင်သူဒေါ်ဗန်ပြတ်စုံကပြောပါတယ်။ဒီခေဟာကကလေးတွေကိုပုံမှန်ငွေကြေးအစားအစာအလှပေးနေသူတွေရှိပါတယ်။အဲ့ဒီထဲမှာဂီတဆရာဦးထွန်းထွန်းလည်းတယောက်အပါအဝင်ဖြစ်ပါတယ်။ကိုဗစ်ကရောဂါကြီးဖြစ်ပြီးနောက်ပိုင်းမှာကလေးတွေကိုပုံမှန်အစားအစာနဲ့အဝတ်အထည်တွေလှူနေရတာကနေမေတ္တာပါပေးတဲ့အနေနဲ့တူတက်ကြွနဲ့ဂီတသင်ကန်းစာလေးတွေသင်ပေးဖြစ်တယ်လို့ဦးထွန်းထွန်းကပြောပါတယ်
။အဲဒီမတိုင်ကြီးလေးပဲကျွန်တော်ကတခြားလူရှင်တွေနဲ့ကျွန်တော်တို့အဖွဲ့အစည်းကလူရန်ပေးတဲ့စားတောက်ဖွဲ့ရတွေအဝတ်အထည်တွေစသဖြင့်အဲ့ဒါမျိုးကြိုကြကြိုကြသွားလူပူတာရှိပါတယ်။လွန်ခဲ့တဲ့ဟိုကိုဗစ်ကာလကလေးကပေါ့နော်။အခုတော့ကျွန်တော်ဒီမှာရှိနေတဲ့ကာလမှာတော့လူပေးနေုံနဲ့မပေးဘူးပေါ့နော်။ဟိုဟာလှုပ်ပေးဖို့လိုတယ်၊မေတ္တာပေးဖို့လိုတယ်။နောက်တစ်ခါတို့အတွက်လည်းကိုတင်ပေးလို့ရနိုင်တာဒီတင်ပေးမယ်ဆိုရင်ရွေးချက်နဲ့သွားပြီးတော့ volunteer လုပ်နေတဲ့သဘောပါ။ကျွန်တော်ကငယ်တဲ့ကလေးတွေကိုတော့ဟိုတချင်းဆိုတာလေးတွေ၊ game ကစားတာလေးတွေနောက်တစ်ခါပကြီနဲ့ color chair တာလေးတွေစသဖြင့်တို့ကြိုက်နိုင်တဲ့ဟာမျိုးလေးတွေကိုပဲလှုပ်ပေးပြီးတော့10နှစ်၊9နှစ်10နှစ်ကနေအထက်ကလေးတွေကိုတော့ music ပေါ့နော်။ဟို recorder လေးတင်ပေးတယ်သူတို့နဲ့ဟိုလိုက်လျောညီထွေမဲ့ music သင်ခန်းစာလေးတွေသင်ပေးတာပေါ့နော
်ဒီဂီတာလေးမှာနေထိုင်ပြီးတော့ပညာသင်ကြားခွင့်ရယုံမကအခုလိုဂီတသင်ခန်းစာလေးတွေပါသင်ယူလာနိုင်ပြီးနောက်မှာတော့ကလေးတွေဟာရီမန်းချက်ကိုစီနဲ့ဆဲကျော်တက်လေးတွေဖြစ်လာနေကြပါပြီ
ကီးဘုတ်ကြီးရှင်တာဂီတာကြီးရှင်တာ music သင်ရှင်ကြီးတိုင်း music ရောတင်ပေးမှာစာရောတင်ပေးမှာအမေလုံးမျိုးလုံးမှာ
ဆီယာမဒေါ်ဗန်ပြတ်စုံကတော့ကလေးတွေကိုပြုစုပြိုးထောင်သူတယောက်အနေနဲ့ကလေးတွေအားသာရကိုပံ့ပိုးပေးသွားမယ်လို့ပြောပါတယ
်လက်ရှိသူတို့ရဲ့ဖြစ်ချင်းအခြေအနေကိုကြည့်ပြီးတော့သူတို့ရဲ့ရည်ရွယ်ချက်ကိုအရင်မေးကြည့်တယ်သူတို့ရဲ့အားသာချက်ကိုကျွန်မကြည့်တယ်သူတို့ရည်ရွယ်ချက်နဲ့သူတို့ရဲ့အားသာချက်နဲ့ အတူကြီးတယ်ဆိုရင်အဓိကကျမအနောက်ကနေပံ့ပိုးပေးဖို့ပေါ့နော်အခုသမီးတယောက်ဆိုရင်စိတ်တန်းတအားအောင်ချင်တယ်စိတ်တန်းအောင်အစိုးရအเจ้าမှာဆရာမလုပ်ပြီးတော့တောရွာမှာအเจ้าမထားနိုင်တဲ့လူတွေကိုထားမယ်ဆိုရွေချက်အရင်ပြင်ပြတဲ့ခါမှာကျမကိုရန်ကလေးကနေကလေးမှုပေါ်လာမှာထားတယ်စိတ်တန်းတုံးနဲ့ထားပြီးမှတပါတာကုန်ခုနဲ့အောင်တယ်ပေါ့အဲ့တော့သူတို့ရည်ရွယ်ချက်ကသူတို့ကိုယ်တိုင်တကယ်တွားရ လူတွေအတွက်ကောင်းချူးပြုတ်နိုင်တယ်သူ့ဘဝအတွက်လည်းတည်ဆောက်နိုင်တယ်ဆိုရင်ကျမလည်းအားပေးနေနောက်ကနေပံ့ပိုးပေးတယ်ပေါ့နော
်မြန်မာနိုင်ငံမှာမိဘမဲ့ကေဟာပေါင်း300နီးပါးရှိတယ်လို့မြန်မာ Times သတင်းက2018ခုနှစ်မှာဖော်ပြခဲ့ပါတယ်အဲ့ဒီအထက်က A-frame မိဘမဲ့ကေဟာလေးဟာခိုးကိုးစရာမိဘမရှိနေထိုင်စရာမရှိတဲ့ဘဝနဲ့ကလေးတွေကိုအခုလိုရီမှန်းချက်ကိုစီနဲ့လူငယ်လေးတွေဖြစ်လာစေတဲ့နေရာလေးတစ်ခုအဖြစ်ရှိနေပါတယ်ရှင်